ကာဇာမာရှိနေသူတွေထံအကူအညီတွေပို့ပေးနိုင်ရေးအတွက်စစ်မှန်ပြီးကာလရှိကြာတည်ထမဲ့အပြည့်ရစဲရေးလှုပ်ဆောင်ဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာဒီကနေ့သတင်းတောက်တွေကိုပြောကြားလိုက်ပါတယ
်။ We need to see real and extended pauses in large areas of Gaza.
ကာဇာကနေရာအတော်များများမှာတကယ်စစ်မှန်ပြီးကာလရှည်ကြာတည်တမ်းမဲ့အပြစ်ခတ်ရက်စဲရေးရှိလာတာကိုကျွန်တော်တို့မြင်ရဖို့လိုပါတယ်။ယာယီပြစ်ခတ်မှုရက်စဲတဲ့ဆိုတဲ့နေရာမှာလည်းတိုက်ပွဲတိုင်းကိုဆူလို့တာပါ။ဒါမှလည်းအကူအညီတွေဟာလိုအပ်သူတွေထံတိုက်ရိုက်ရောက်နိုင်မှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောသွားတာပါ။ဆန္ဒမှုဆိုင်ရာပြဿနာတွေပြည်လဲရေးအတွက်အစ္စရေးဘက်ကလည်းလိုအပ်တဲ့လှုပ်ဆောင်မှုတွေလှုပ်ဆောင်နေပြီဖြစ်ကြောင်းဒါ့အပြင်သူတို့သတ်မှတ်ထားတဲ့ရည်မှန်းချက်လည်းပြည့်မီပြီးဖြစ်တဲ့အတွက်အခုချိန်ဟာအပြည့်ရဖို့အချိန်ကာလကောင်းဖြစ်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြောပါတယ်ဒီကနေ့နိုဝင်ဘာလ23ရက်နေ့အစောပိုင်းတုန်းကတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဘေရုတ်မြို့တောင်ပိုင်းမှာလူ6ဦးသေဆုံးသွားခဲ့ပါတယ်တစ်ဆက်တည်းမှာပဲဘေရုတ်မြို့တောင်ပိုင်းကဒေသခံတွေဘေးလွတ်ရာကိုထွက်ခွာပေးကြဖို့အစ္စရေးကသတိပေးချက်ထုတ်ပြန်ထားပါတယ်အစ္စရေးရဲ့အဲ့ဒီလေကြောင်းတိုက်ခိုက်မှုနဲ့နောက်ဆက်တွဲတိုက်ခိုက်မှုတွေကြောင့်နောက်ထပ်လူ15ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့လေဗနွန်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ